ကျောင်းမီးတွေတုံးရင်လျှက်စစ်ကအားကိုဈေးတက်တက်တာတာနဲ့ရောင်းနိုင်တဲ့အတွက်စီးပွားရေးတွက်ချခဲ့ပါလေ။ဒါပေမဲ့ကျောင်းမီးတွေကထွက်တဲ့အစိတ်တောက်အမုံမွားဟာလေထုကိုညဉ့်ညမ်းစီတာကြောင့်ပြည်သူလူထုကကန့်ကွက်ဆန္ဒပြကြပါလေ။ဒါကြောင့်မလို့ကျောင်းမီးတွေတုံးရင်သဘာဝပတ်ဝန်းကျင်ကိုကာကွယ်တဲ့အသက်ပညာကိုလည်းတက်ကြွမှုလူတွေလို့ဂျကာတာအခြေစိုက်အာဆီယံစီးပွားရေးသုတေသနဌာနရဲ့133မျက်နှာစာရမှာဖော်ပြပါတယ်ဂျပန်ပညာရှင်ကေအီရှီမိုဂိုရူနဲ့အီချီရိုကူတာနီတို့ကတီးဖြတ်ပြီးလွန်ခဲ့တဲ့အောက်တိုဘာလကထုတ်ဝေတဲ့ Social Benefit of Clean Coal Technology စာရမ်းဖြစ်ပါတယ်ကျောင်းဝင်းတွေတုံးမှုကြောင့်သဘာဝပတ်ဝန်းကျင်နဲ့ပြည်သူပြည်သားတွေအန္တရာယ်မဖြစ်ဖို့အလွန်အရေးကြီးပါတယ်ကျောင်းဝင်းတွေအန္တရာယ်ကိုကာကွယ်တဲ့လေထုတပ်ဆင်ရေးစနစ်air quality control system ဆိုတာကိုတည်ထွင်ထားတယ်လို့ဆိုပါတယ်ဒီစနစ်ကိုသုံးရင်အရင်အနည်းပုံမှန်စိုက်ထုတ်ရမှာဖြစ်ပြီးနဲ့ရေရှည်မှာအကျိုးခံစားရမှာဖြစ်ပါတယ်စင်ကာပူနဲ့ဘရူနိုင်းကလွဲပြီးကျန်းအာဆီယံရှစ်နိုင်ငံမှာကျောင်းဝင်းတွေသုံးဓာအားကိုသုံးကြပါတယ်ဒါပေမဲ့လေထုတပ်ဆင်ရေးစနစ်ကိုတော့သုံးသူရှိတယ်လို့မသုံးသူလည်းရှိနေတာတွေ့ရပါတယ်
လက်စစ်တာအားကိုဈေးတက်တသာနဲ့သုံးဆွဲနိုင်ဖို့ကြောင်မီးသွေးကိုသုံးကြပါလေ။ကမ္ဘောဒီးယား၊လာအို၊ထိုင်း၊ဗီယက်နမ်၊ဖိလစ်ပိုင်၊မလေးရှားနဲ့အင်ဒိုနီးရှားမှာကြောင်မီးသွေးသုံးဓာအားပေးစက်ရုံတွေရှိပါလေ။1990ကနေ2020အထိအနှစ်30အတွင်းအာဆီယံ9နိုင်ငံရဲ့ကြောင်မီးသွေးသုံးဓာအားပေးပမာဏဟာ3ဆလောက်တိုးပွားလာပါလေ။အာဆီယံအုပ်စုမှာကြောင်မီးသွေးဓာအားအသုံးအနည်းဆုံးဟာမြန်မာနိုင်ငံဖြစ်ပါလေ။အာဆီယံ9နိုင်ငံမှာ1990မတိုင်ခင်ကတည်ဆောက်ခဲ့တဲ့ကြောင်မီးသွေးဓာတ်အားမီဂါဝတ်4100ကျော်ရှိပြီး1990နောက်ပိုင်းမှာတည်ဆောက်တဲ့ဓာတ်အားကမီဂါဝတ်6000နီးပါးရှိပါတယ်။အဲ့ဒီတည်းကကမ္ဘောဒီးယားနဲ့လာအိုမှာလေထုတန့်စင်ရေးစနစ်အနည်းချင်းရှိပြီးမြန်မာနိုင်ငံမှာလုံးဝကင်းမဲ့နေတာတွေ့ရပါတယ
်။မလေးရှား၊အင်ဒိုနီးရှား၊ဗီယက်နမ်နဲ့လာအိုနိုင်ငံကမီဂါဝတ်600ကျော်ရှိတယ်ကျောင်းမီးသွေးသုံးဓာတ်အားပေးစက်ရုံကြီးတွေမှာလေထုတပ်ဆင်ရေးစနစ်ကိုမတုံးတဲ့စက်ရုံတွေရှိပါတယ်။ဒါပေမဲ့ဖိလစ်ပိုင်နဲ့ထိုင်းနိုင်ငံမှာတော့ကျောင်းမီးသွေးသုံးဓာတ်အားစက်ရုံကြီးအားလုံးမှာလေထုတပ်ဆင်ရေးစနစ်ကိုတပ်ဆင်ထားတာတွေ့ရပါတယ်။ထိုင်းနိုင်ငံကကျောင်းမီးသွေးဓာတ်အား90ရာခိုင်နှုန်းဟာလေထုတပ်ဆင်ရေးစနစ်ကိုအသုံးပြုပါတယ်။ထိုင်းနိုင်ငံမှာကျောင်းမီးသွေးသုံးဓာတ်အားမီဂါဝတ်ပေါင်း4600ကျော်ရှိတဲ့အနေနဲ့မီဂါဝတ်450မှာသာအမောအမွှားနဲ့နိုက်ထရိုဂျင်အောက်ဆိုက်ကင်းစင်ရေးစနစ်မတုံးတာကိုတွေ့ရပါတယ်။အင်ဒိုနီးရှားနဲ့ဗီယက်နမ်မှာလည်းအမောအမွှားနဲ့ကန့်တတ်နေပါရေးကသာအဓိကထားပြီးနိုက်ထရိုဂျင်အောက်ဆိုက်ကင်းစင်ရေးဘက်မှာအားနည်းနေတာတွေ့ရပါတယ်
။လေထုတန့်စင်ရေးစနစ်ကိုထိထိရရောက်စီမံကုကဲပြီးအကောင့်ထဲပေါ်နိုင်မှသာလေကောင်းလေတန့်ရပါလိမ့်မယ်။ပြဌာန်းထားတဲ့ဥပဒေစည်းမျဉ်းတွေကိုဟုတ်ဖြစ်ရင်အေးအယူဖို့ဘ ਹੁ အစိုးရတာဝန်ယူရမယ်လို့မြန်မာနဲ့ထိုင်းမလေးရှားကဆိုပါတယ်။အင်ဒိုနီးရှား၊ကမ္ဘောဒီးယားနဲ့လာအိုတို့မှာတော့ဘ ਹੁ အစိုးရမှာရောဒေသန္တရအစိုးရမှာရောအေးအယူပိုင်ခွင့်ရှိပါတယ်။ကမ္ဘောဒီးယား၊လာအိုနဲ့မြန်မာမှာကြောင်မီးသွေးလျှက်စစ်စက်ရုံကိုဒေသန္တရအစိုးရကစောင့်ကြည့်ရပါတယ်။မြန်မာလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကလေထုညဉ့်ဉန်းမှုအခြေအနေကိုတောင်းယူကြည့်ရှုခွင့်ရှိပါတယ်။လေထုဆိုင်ရာသတင်းအချက်လက်တွေကိုကုမ္ပဏီကွန်ပျူတာမှသာတူလောင်ထားရပါတယ
်လေထုတပ်ဆင်ရေးစနစ်တပ်ဆင်တဲ့အတွက်အရင်အနည်းပုံများလာသလိုလျှက်စစ်ဓာအားကကို10ရာခိုင်နှုန်းက20ရာခိုင်နှုန်းအထိတိုးမြင့်နိုင်မယ်ဆိုရင်တွက်ချီခိုက်မယ်လို့ယူဆပါတယ်ဒါကြောင့်ကြောင်မီးသွေးဓာအားသုံးအာဆီယံနိုင်ငံတွေမှာလေထုတပ်ဆင်ရေးစနစ်သုံးမှုကြောင့်မီတာကတက်သွားပါတယ်စတင်သုံးဆွဲတဲ့ပထမ10နှစ်ကာလမှာမီတာကထိုးတက်သွားပြီးဒုတိယဆင်းရဲကာလမှာကျဆင်းသွားတာတွေ့ရပါတယ်လေထုတပ်ဆင်ရေးစနစ်တပ်ဆင်တဲ့ဈေးစကားမတူကြပါဘူးဥပမာထိုင်းနိုင်ငံမှာနှစ်စဉ်ဒေါ်လာတန်း200လောက်ကုန်ကြပြီမြန်မာနိုင်ငံမှာတော့ဒေါ်လာတန်း600ကျော်နှစ်စဉ်ကုန်ကြနေပါတယ်ဒါပေမဲ့အာဆီယံပြည်ထောင်စုဌာနရဲ့လေ့လာကြည့်ရရင်လေထုတပ်ဆင်ရေးစနစ်ကိုသုံးတဲ့အတွက်ရရှိလာတဲ့အကျိုးအများဟာကုန်ကျစရိတ်တဲ့အများကြီးတာတယ်လို့ဆိုပါပဲတကယ်တော့ပတ်ဝန်းကျင်တန်ရှင်းမှုနဲ့တန်ဖိုးကိုဒေါ်လာနဲ့တိုင်းတာလို့ရတာမဟုတ်ပါဘူးကျောင်းမင်းသွေးအမာစားကိုတုံးပြီးလေထုတပ်ဆင်ရေးစနစ်အများဆုံးတပ်ဆင်ထားတဲ့ ထိုင်းနိုင်ငံဟာမြန်မာအတွက်စံနမူနာတစ်ခုဖြစ်လိမ့်မယ်လို့ညွှန်လဲရပါတယ်ခင်ဗျာ။